Welcome to the Voice of America in Burmese.
mingla wa shin bio american tan ye 2016 khu ni july 14 ye cha daw ri ni nyan ni 6 nai kwe ga ni 9 nai thi season 2 go american pi dang su myo raw washington dc ga ni dai yai thol lwin pi ni ba bi line do meter 16 19 ne 25 ro ga ni phan yu na sin nai ma le shin ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုဒေါက်ကင်ဆိုးဝင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါအမေရိကန်မှာရတက်ဖွဲ့နဲ့လူလူကြားနောက်ထပ်တင်းမာမှုတွေကိုအချိန်တော်တော်ကြာတဲ့အထိဖြစ်ရှင်းနိုင်ဖို့မျှော်လင့်မထားကြောင်းသမ္မတဘရက်အိုဘားမားကပြောပါတယ် Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့တည်ကြနေတဲ့ Donald Trump ကသူနဲ့အတူရွေးကောက်ပွဲဝင်မဲ့ဒုတိယသမ္မတလောင်းဘယ်သူဆိုတာကိုမနေ့ပြန်ကြေညာဖို့စီစဉ်ထားပါတယ်မွန်ဂိုလီးယားနိုင်ငံကအင်ရှင်ဖြစ်ကျင်းပတဲ့အာရှဥရောပထိပ်သီးအစည်းအဝေးကိုသမ္မတဦးထင်ကျော်သွားတက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညနေပိုင်းနှာစင်ကြရမယ့်မြန်မာပြည်သတင်းလွှာတွေထဲမှာတော့အမေရိကန်နိုင်ငံသားရေးဝင်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်ဟာမြန်မာနိုင်ငံကိုရောက်နေပြီးအစိုးရအကြီးတန်းအရာရှိတွေနဲ့တွေ့ဆုံရမှာဘယ်အကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါသလဲ
။ Counselor of the US Department of State Christy Kenney and Ambassador Scott Marcial traveled to Naypyidaw for meetings.
မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းတွေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေမှာအမေရိကန်ကဆက်ပြီးတော့ကူညီသွားမှာဖြစ်တဲ့အကြောင်းအမေရိကန်တန်ယုံပြောခွင့်ရသူရဲ့ပြောကြားချက်ကိုနားဆင်ရမှာပါ။အဲဒီနောက်ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေဒီရက်ပိုင်းအတွင်းအလုပ်လက်လွတ်နေကြရတဲ့အခြေအနေဟာဘာကြောင့်မလဲဆိုတာနဲ့အတူအစီအစဉ်နောက်ပိုင်းမှာတော့ကမ္ဘောဒီးယားနိုင်ငံမှာ BNN နဲ့ဒီကနေ့ရှင်ပြိုင်ခဲ့တဲ့မြန်မာဘောလုံးသင်းအကြောင်းကိုလည်းပြောပြပေးဦးမှာပါ။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ကင်ဆိုးဝင်းတို့ကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်တော်စုမှာရဲတပ်ဖွဲ့နဲ့လူမှုဝန်ဝိုင်းတွေကြားနောက်ထပ်တင်းမာမှုတွေကိုလာမယ့်နှစ်နောက်ထပ်အချိန်တော်တော်ကြာကြာအထိမြင်နေရအောင်မဲလို့မျှော်လင့်ရကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ
် I didn't hear anybody around this table suggest that this problem is going to be solved overnight because
ဒီအခြေအနေတစ်ခုခုကိုချက်ချင်းဖြေရှင်းနိုင်မယ်ဆိုတာမျိုးဒီမှာရှိနေတဲ့ဘယ်သူကမှပြောတာကျွန်တော်မကြားရပါဘူး။ဘာကြောင့်လဲဆိုတော့ဒီသတင်းပတ်မှာကျွန်တော်တို့မြင်ခဲ့ရတဲ့ပြဿနာတွေရဲ့အရင်းအမြစ်ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကမှဖြစ်လာတာမဟုတ်ဘဲရာစုနှစ်နဲ့ချီပြီးဖြစ်နေတဲ့ပြဿနာတွေဖြစ်တာကြောင့်ပါ။ယဉ်ကျေးမှုဆိုင်ရာလူမျိုးဆိုင်ရာဆင်းရဲမွဲတေမှုစတဲ့ပြဿနာမျိုးမျိုးပါဝင်နေတာကြောင့်ချက်ချင်းကြီးတော့ဖြေရှင်းလို့ရမှာမဟုတ်ပါဘူးလို့သမ္မတဥပမာကပြောသွားပါတယ်။သမ္မတအင်ပြူတော်မှာဗိုလ်ဒူးနေက၄နာရီကြာတွေ့ဆုံဆွေးနွေးပွဲတစ်ခုအတွင်းသမ္မတဥပမာကအဲ့လိုပြောသွားတာပါ။အဲ့ဒီဆွေးနွေးပွဲကိုရဲတပ်ဖွဲ့အကြီးအကဲတွေပြည်နယ်အုပ်ချုပ်ရေးမှူးနဲ့မြို့တော်ဝန်အများအပြား Black Lives Matter လှူရှာမှုကမှပါဝင်သူတွေတက်ရောက်ကြပါတယ်ရဲတပ်ဖွဲ့ကအင်အားသုံးပြီးစုစုပြေပြေလှုပ်ဆောင်တာတွေပေါ်အရေးယူလှုပ်ဆောင်မှုနဲ့ရာဇဝမှုဆိုင်ရာတရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ဖို့နိုင်ငံရေးခေါင်းဆောင်တွေကိုတွန်းအားပေးရေးယူရပြီးအခုဆွေးနွေးပွဲကိုလှုပ်တာပါ Texas ပြည်နယ် Dallas မြို့မှာလူပြူရဲတပ်ဖွဲ့ဝင်5ဦးပြီးခဲ့တဲ့သတင်းပတ်ကချောင်းပစ်ခံရပြီးတဲ့နောက်အခုဆွေးနွေးပွဲကိုလှုပ်တာလည်းဖြစ်ပါတယ်
Republican သမ္မတလောင်းဖြစ်ဖို့တေချာတလို့ရှိနေတဲ့ Donald Trump ကဒုသမ္မတလောင်းရွေးချယ်ဖို့စကားတင်ဆင်ရောက်ရှိနေပြီးမနေ့ကတောက်ကြနေမှာကြီးညာနိုင်မှုစီစဉ်နေပါပြီ Donald Trump ရဲ့အင်္ဂါနေ့မနေ့ကမဲဆွယ်စည်းရုံးပွဲမှာအတူပါဝင်ခဲ့တဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence အောက်လွှတ်တော်သဘာပတိဟောင်း Newt Gingrich နဲ့လက်ရှိ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တို့၃ယောက်ထဲကနေတယောက်ကိုရွေးမယ်အလားအလာရှိနေပါတယ်တချိန်က Donald Trump ရဲ့ပြိုင်ဘက်ဖြစ်ခဲ့သူ Chris Christie ဟာသမ္မတလောင်းအကြိုရွေးပွဲကနေဒီနှစ်စာမန်ကနှုတ်ထွက်ခဲ့ပြီးတဲ့နောက် Donald Trump ဘက်ကနေရက်တည်ပြီးအကြီးအကျယ်ထောက်ခံနေတာဖြစ်ပါတယ် Republican Party ညီလာခံကို Ohio ပြည်နယ် Cleveland မြို့မှာရှေ့သတင်းပတ်ထဲမှာကျင်းပတော့မှာပါ ချိန်ထဲမှာပဲ Democratic Party သမ္မတလောင်းအဖြစ်တည်ကြတဲ့လောက်ရှိနေတဲ့ Hillary Clinton ကလည်းဒီလကုံပိုင်းမှာကျင်းပမယ် Democratic Party ညီလာခံမတိုင်ခင်ဒုသမ္မတလောင်းအလားအလာရှိတဲ့သူတွေကိုတွေ့ဆုံမေးမြန်းနေပါပြီအဲ့ဒီလူတွေကြားထဲမှာထင်ကြီးပြနေတဲ့သူတွေကတော့ Virginia ပြည်နယ်အထက်လွှတ်တော်အမတ် Tim Kaine နဲ့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren တို့ပဲဖြစ်ကြပါတယ်။ Hillary Clinton အကြိမ်နဲ့ရှင်ပြန်ရမယ် Florida, Pennsylvania နဲ့ Ohio ပြည်နယ်တွေမှာ Donald Trump ကနိုင်ခြေရှိနိုင်တယ်လို့နောက်ဆုံးကြောက်ယူတဲ့ထင်မြင်ချက်စစ်တမ်းတွေကဖော်ပြနေကြပါတယ်ရှင်
။ IS အကြမ်းဖက်အဖွဲ့ရဲ့ဆိုးရွားတဲ့တိုက်ခိုက်မှုတွေနဲ့ချိန်ဆက်ပြီး Russia စစ်သွေးကြွ2ဦးကိုအထူးသတ်မှတ်သောကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီတွေဖြစ်အမေရိကန်ပြည်တော်စုကနာမည်နဲ့ထုတ်ပြန်ကြေညာပါတယ်။အာမီယာခမ်ဇက်လို့လည်းသိကြတဲ့အက်စလန်အက်ဖဂါဇာရိုဗစ်နဲ့ဆယ်မန်ဘူဂါစကီဆိုတဲ့နာမည်အပါအဝင်တခြားနာမည်အများပြားရှိတဲ့အိုင်ရက်ဗကီတော့ဖ်တို့ကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီတွေဖြစ်အမေရိကန်နိုင်ငံသားဌာနကဗိုလ်ဒူးနေမှာကြေညာတာပါ။ရုရှားစကားပြောတာလူမျိုးတူးဖြစ်တဲ့ဗကီတော့ဖ်ကို2000ခုနှစ်ကအာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့တွေကဖမ်းမိခဲ့ပြီးကျူးဘားနိုင်ငံဂွမ်တာနာမိုပင်လယ်ကွေ့အကျဉ်းစခန်းမှာ2004ခုနှစ်တည်းထိန်းသိမ်းထားခဲ့ပြီးမှပြန်လွတ်ပေးပြီးရုရှားကိုပြန်ပို့ခဲ့တာပါ။ဒ တူရကီနိုင်ငံအစ္စတန်ဘူးမြို့ကနိုင်ငံတကာလေဆိပ်ကိုဇွန်လ28ရက်နေ့ကအထူးကံဘုံခတ်မှု3ခုလုပ်ခဲ့တာမှာပါဝင်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထိန်းသိမ်းထားသူအများပြားထဲမှာဗာဂီတော့ဖ်လည်းပါတယ်ဆိုတာပြီးခဲ့တဲ့သတင်းပတ်တွင် VOA ကအစုံစမ်းသိရှိထားပါတယ်လူပေါင်း40တယောက်တေဆုံးပြီး250ဒဏ်ရာရခဲ့တဲ့အဲ့ဒီအထူးကံဘုံခတ်တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးသူ့ကိုဆက်ဖမ်းထားလို့မယ်လို့ဗာဂီတော့ဖ်မိသားစုကိုတီးတဲ့အစ္စတန်ဘူးမြို့သတင်းရင်းမြစ်တွေက VOA ကိုဒီကနေ့အစောပိုင်းမှာပြောပါတယ်လေဆိပ်ဘုံခွဲတိုက်ခိုက်မှုဟာ IS စစ်သွေးကြော်တွေလက်ချက်ဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောထားပြီးအသက်39နှစ်အရွယ်ဗာဂီတော့ဖ်အပါအဝင်တန်လျာရှိသူအယောက်30လောက်ကိုရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခဲ့ပါတယ်
။အီရန်နျူကလ িয়ার ရေးသဘောတူညီချက်ရခဲ့တာတစ်နှစ်ပြည့်ခဲ့ပြီးတဲ့နောက်အဓိကအပိုင်းတွေမှာတည်တာတဲ့ရလက်တွေရထားပြီမဲ့လို့လေတစ်ဖက်ဖက်ကအသာစီးယူပြီးကိုတာဝန်ယူထားတာတွေကိုအကောင့်ထဲမှဖော်ကြရလားဆိုတဲ့တန်တရားတွေကနှစ်ဖက်စလုံးမှာရှိနေသေးပါသဘောတူညီချက်တွေကိုဆက်ထိန်းထားဖို့လိုအပ်တာကြောင့်လုတ်စရာတွေမပြီးသေးဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြင်သစ်နိုင်ငံပဲရစ်မြို့တော်မှာဒီကနေ့ပြောဆိုလိုက်ပါတယ်
We need to continue to work and we will continue to work and we have a specially designated
ကျွန်တော်တို့ဆက်လုပ်ဖို့လိုအပ်နေတာတွေကိုဆက်လုပ်သွားမှာပါကျွန်တော်တို့မှာအထူးသတ်မှတ်တာဝန်ပေးထားတဲ့သံမတ်ကြီးလည်းရှိနေပြီးအဲ့ဒီသံမတ်ကြီးရဲ့နေ့စဉ်လုပ်ငန်းတွေကတော့သဘောတူညီချက်ချက်အတိုင်းဆက်ပြီးအကောင့်ထဲပို့နေတယ်ဘလို့ပြဿနာမျိုးကိုမဆိုဆက်ပြီးဖြေရှင်းနိုင်တယ်ဆိုတာတေချာအောင်အဖွဲ့တစ်ဖွဲ့ကိုဥဆောင်ပြီးလုပ်နေဖို့ပါပဲလို့ဝန်ကြီးကယ်ရီကပြောဆိုသွားတာပါနိုင်ငံစုံပါဝင်ပြီးရှုပ်ထွေးလာတဲ့စည်းစံညှိနှိုင်းမှုကနေရလဒ်တစ်ခုထွက်လာပြီးဒေသရင်းမှာမတိမငိမ့်ဖြစ်တာတွေရော့သွားပြီးပို့ပြီးဘေးကင်းလာတယ်ဆိုတဲ့အချက်ပေါ်ကမ္ဘာကြီးအနေနဲ့ဂုဏ်ယူနိုင်ပါတယ်လို့ဝန်ကြီးကယ်ရီကပြောဆိုလိုက်ပါတယ်ပြင်သစ်နိုင်ငံဘတ်စီနစ်အခမ်းအနားတက်ရောက်ဖို့ပဲရစ်မြို့တော်ကိုရောက်နေတဲ့ဝန်ကြီးဂျွန်ကယ်ရီကအခုလိုပြောသွားတာဖြစ်ပါတယ်ရှင
် VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16639လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မွန်ဂိုလီးယားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမဲ့စစ်တကြီးမြောက်အာရှဥရောပအာဆမ်ထိပ်သီးအစည်းအဝေးကိုသမ္မတဦးထင်ကျော်တောတက်ပါတယ်ဇူလိုင်လ15ရက်နဲ့16ရက်နှစ်ရက်ကြာကျင်းပမဲ့ဒီထိပ်သီးအစည်းအဝေးဟာအာဆမ်အစည်းအဝေး20ပြည့်အချိန်ခါနဲ့လည်းတိုက်ဆိုင်နေတာပါဒီနှစ်အစည်းအဝေးရဲ့ခေါင်းစဉ်ကတော့ချိတ်ဆက်ခြင်းကတစ်ဆင့်အနာဂတ်အတွက်လက်တွဲလှုပ်ဆောင်ခြင်းလို့ဆိုရမယ် Partnership for the Future Through Connectivity ဖြစ်ပါတယ်နှစ်နှစ်တစ်ကြိမ်ကျင်းပတဲ့အာရှဥရောပထိပ်သီးအစည်းအဝေးဖြစ်တာနဲ့ညီအာရှနဲ့ဥရောပဒေသကနိုင်ငံခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးအစည်းအဝေးလည်းဖြစ်တာကြောင့်သမ္မတဦးထင်ကျော်အနေနဲ့အစည်းအဝေးတက်လာတဲ့တခြားနိုင်ငံတွေကခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးပြင်ပမှာနှစ်နိုင်ငံချင်းတခြားတွေ့ဆုံဆွေးနွေးတာတွေရှိနေပါတယ်။မြန်မာနိုင်ငံဟာ2004ခုနှစ်ကစပြီးအာဆမ်ထိပ်သီးအစည်းအဝေးကိုတက်ခဲ့တာပါ။အာဆမ်နိုင်ငံသားရေးဝန်ကြီးတွေရဲ့73ကြိမ်မြောက်အစည်းအဝေးကိုတော့2018ခုနှစ်ကုန်မှာမြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိပါတယ်။
အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအဓိကအသုံးပြုနေတဲ့ကွန်ထရိုက်တာတွေရဲ့ကွန်ပျူတာတွေကိုဟက်လုပ်သတင်းအချက်အလက်တွေခိုးယူပြီးတရုတ်နိုင်ငံကိုလျှို့ဝှက်ပေးပို့ခဲ့တယ်ဆိုတဲ့စွဲချက်နဲ့တရုတ်နိုင်ငံသားတဦးကိုအမေရိကန်တရားသူကြီးကထောင်ဒဏ်46လအပြစ်ပေးလိုက်ပါတယ်။အဲ့ဒီစူပင်းဆိုသူတရုတ်နိုင်ငံသားကအမီမဖော်တဲ့တရုတ်ကွန်ပျူတာဟက်ကာစ်နှစ်ယောက်နဲ့အတူ2008ခုနှစ်ကနေ2014ခုနှစ်အတွင်းအမေရိကန်စစ်ဘက်ဆိုင်ရာသတင်းအချက်အလက်တွေကိုခိုးယူခဲ့ပြီးတရုတ်နိုင်ငံကိုပေးပို့ခဲ့တယ်လို့အပြစ်ရှိကြောင်းဖြောင့်ချက်ပေးလိုက်ပါတယ်။အမေရိကန်မျိုးသားကာကွယ်ရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်သုံးလေယာဉ်တွေရဲ့နောက်ဆုံးပေါ်ခင်မီဒီဇိုင်းပုံစံအစ်စ်တွေကိုတရုတ်စစ်တပ်ကကွန်ပျူတာဟက်ကာတွေကတရားမဝင်နည်းပညာတွေသုံးပြီးခိုးယူခဲ့တဲ့နေရာမှာစူပင်းကကူညီပံ့ပိုးခဲ့တယ်လို့အမေရိကန်မျိုးသားလုံခြုံရေးဌာနလက်ထောက်ရှိနေချုပ်ဂျွန်ကာလင်းကပြောဆိုလိုက်ပါတယ်။စူပင်းကသူနဲ့အတူပူးပေါင်းကြံစည်သူတရုတ်စစ်ဘက်ကအရာရှိတွေကိုသူတို့ဘာကိုပြစ်မှတ်ထားရမလဲ၊ဘယ်ဖိုင်တွဲတွေကိုခိုးယူကြရမလဲ၊သူတို့ခိုးမဲ့သတင်းအချက်လက်တွေကဘာကြောင့်ထူးခြားသလဲစတာတွေကိုပြောပြခဲ့တယ်လို့ဝန်ခံထွက်ဆိုခဲ့ပါတယ်။အဲ့ဒီတရုတ်စစ်တပ် hackers တွေက F-22, F-35 စတဲ့ jet တိုက်လေယာဉ်တွေအပြင်စစ်ဖက်သုံး Boeing C-17 ကုန်တင်လေယာဉ်ဒီဇိုင်းပုံစံတွေကိုပြစ်မှတ်ထားခိုးယူခဲ့တယ်လို့တရားရုံးကမှတ်တမ်းတင်ထားပါတယ်2014ခုနှစ်ကကနေဒါနိုင်ငံမှာစူပင်းကိုဖမ်းဆီးနိုင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကိုခေါ်ဆောင်ခဲ့ပါတယ်သူကိုထောင်ဒဏ်အနှစ်30ချမှတ်ခဲ့ပြီးဖြစ်ပေမဲ့ပြီးခဲ့တဲ့မတ်လကမှအပြစ်ရှိတဲ့အကြောင်းဖြောင့်ချက်ပေးဖို့သဘောတူခဲ့တဲ့အတွက်အမှုပြန်ဖွင့်စစ်ဆေးပြီးအခု46လထောင်ဒဏ်အပြစ်ပေးလိုက်တာဖြစ်ပါတယ်ရှင
်ဒေါင်ကိုရီးယားနိုင်ငံမှာဒုံခွင်းဒုံစနစ်ချထားတာကြောင့်ဒေသခံတွေပေါ်စိုးရွားတဲ့တက်ရောက်မှုတွေရှိမှာမဟုတ်ဘူးလို့ဒေါင်ကိုရီးယားသမ္မတဖာကွန်နေကပြောလိုက်ပါတယ
်이번결정은북한의핵미사일위협이현실화되고있는상황에서
스타트동근동스닉을차타고송폈다하 ကိုရီးယားအမေရိကန်မဟာမိတ်တပ်ဖွဲ့တွေရဲ့ဒုံးကျည်ကာကွယ်ရေးစွမ်းရည်ကိုချက်ချင်းတိုးမြှင့်နိုင်ဖို့အရေးတကြီးလိုအပ်နေတာကြောင့်ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ကောက်ချက်ပေါ်မှာအခြေခံပြောရမယ်ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုတွေဟာပိုပြီးလက်တွေ့ကျလာတဲ့အခြေအနေမှာကျွန်တော်တို့လူထုရဲ့အသက်အန္တရာယ်နဲ့ဘေးကင်းလုံခြုံရေးကိုအကောက်အွယ်ပေးဖို့အတွက်ပိုပြီးအရေးကြီးတာဘာမှမရှိပါဘူးလို့သမရဖာကွန်းလေးကပြောပါတယ်။စိုးမျိုးတော်မှာလုပ်တဲ့အမျိုးသားလူညွန်ရေးကောင်စီအစည်းအဝေးတွင်သမရဖာကအဲ့လိုပြောသွားတာပါ။သတ်လူအတော်ကောက်ခေါ်တဲ့ Terminal High Altitude Area ဒုံးကွင်းဒုံးစနစ်ကိုတောင်ကိုရီးယားနိုင်ငံအရှိတောင်ပိုင်းကဆျောင်ကျူးကျေးလက်ဒေသမှာချထားဖို့ရွေးချယ်လိုက်တဲ့ပေါ်ဒေသခံတွေကအပြင်းထန်ကန့်ကွက်ကြပြီးတဲ့နောက်သမရဖာကွန်းလေးကအခုလိုပြောလာတာပါ။
တောင်တရုတ်ပင်လယ်ထဲကရေပြင်ပိုင်တဲ့အများစုကိုပိုင်ဆိုင်နေဆိုတဲ့တရုတ်နိုင်ငံရဲ့ပြောဆိုချက်ကိုပယ်ချလိုက်တဲ့ PCA လို့ခေါ်တဲ့အငင်းပွားမှုဖြေရှင်းရေးဆိုင်ရာနိုင်ငံတကာခုံတမာရီယုံအနုညာတတရားခုံရုံးရဲ့ဗုဒ္ဓဟူးနေ့ကသမိုင်းဝင်ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံအနေနဲ့လေးစားအသိမှတ်ပြုဖို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကဒီကနေ့တောင်းဆိုလိုက်ပါတယ်။တရုတ်ကဖိလစ်ပိုင်မှာတက်ရောက်မဲ့ ASM ထိပ်သီးအစည်းအဝေးကိုမွန်ဂိုလီးယားနိုင်ငံမှာကျင်းပဖို့ရှိနေတဲ့အချိန်မှာပဲအခုလိုတောင်းဆိုလိုက်တာပါ။တရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ပိုင်ဆိုင်မှုအငင်းပွားနေတဲ့ Spreadley ကျွန်းစုတွေထဲကတန်တာကြောက်တတ်မှာတရုတ်နိုင်ငံကအရက်ဖက်သုံးလေးရင်းနှစ်ဆင်းစင်းသက်တာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံညာရေးဌာနပြောခွင့်ရပုဂ္ဂိုလ်မက်ဒိုနာကိုဗုဒ္ဓဟူးနေ့ကသတင်းတော်တွေကမေးတဲ့အခါမှာ
You know we still see these kinds of actions as raising tensions
ဒီလိုလောက်ရမျိုးတွေဟာတင်းမာမှုကိုရော့ကြရမယ်အစားမလို့အဖဲတင်းမာမှုကိုတိုးစေတယ်လို့ကျွန်တော်တို့မြင်နေသေးပါတင်းမာမှုချော့ချတာကိုကျွန်တော်တို့တွေ့ကျင်ပါတယ်နည်းမြေပိုင်ဆိုင်တယ်လို့ပြောထားတဲ့နိုင်ငံတွေအားလုံးအနေနဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကနေအခွင့်အလမ်းရယူပြီးထိန်းသိမ်းသိမ်းသိမ်းနဲ့အတူတကွလှုပ်ဆောင်ကြဖို့ကျွန်တော်တို့အထူးအာရုံစိုက်ပါတယ်လို့အမေရိကန်နိုင်ငံညာရေးဌာနပြောခွင့်ရပုဂ္ဂိုလ်မက်ဒိုနာကပြန်လည်ဖြေဆိုသွားတာပါဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ရန်လိုတဲ့လုပ်ရမျိုးတွေကိုရှောင်ရှားကြရေးတရုတ်ရဲ့အိမ်နီးချင်းနိုင်ငံတွေကိုနားချဖို့အတွက်အမေရိကန်နိုင်ငံကတန်တမာရေးနီးလမ်းအရာခက်ရှူရှူလုပ်နေတယ်လို့သမ္မတအိုဘားမားအစိုးရအဖွဲ့တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့ကပြောဆိုလိုက်ပါတယ်ရှင
်ကင်ညာနိုင်ငံနောက်ပိုင်းကရဲစခန်းတစ်ခုမှာဖမ်းထားတဲ့အယ်ရှာဘပ်စစ်သွေးကြွားလို့တင်ပြရှိသူတို့ကရတဖွဲ့ဝင်တူဦးစီကနေတနက်ကိုလူယူပြီးရတဖွဲ့ဝင်၄ဦးကိုပြစ်တက်ပြီးတဲ့နောက်တခြားအကြမ်းသားတော်တော်များများကိုတရားခံဖြစ်ဖမ်းထားပါတယ်။ကပန်ဂူရီယာအရက်ကအဆောက်ဦးကိုရတဖွဲ့ဝင်တွေကဝိုင်းထားပြီးဟိုဘက်ဒီဘက်စိုင်နေကြတဲ့အခြေအနေအဆုံးသတ်ဖို့နဲ့တရားခံဖြစ်ဖမ်းခံထားရသူတွေလွတ်မြောက်ဖို့လှုံ့ဆော်နေကြတယ်လို့ကင်ညာရဲချုပ်ဂျိုးဆက်ပွိုင်နက်ကပြောပါတယ်။ရတဖွဲ့ဝင်တွေကိုပြစ်ပြီးတဲ့နောက်အဲ့လူကထွက်ပြေးဖို့ကြိုးစားပေမဲ့အခင်းဖြစ်တဲ့နေရာကိုချက်ချင်းရောက်သွားတဲ့တခြားရတဖွဲ့ဝင်တွေကအဲ့လူထွက်မပြေးနိုင်အောင်တားဆီးခဲ့ကြတယ်လို့ရဲချုပ်ပွိုင်နက်ကပြောပါတယ်။အခုရတပ်ဖွဲ့ဝင်တွေကိုပြစ်တက်ထားသူဟာဆိုမာလီယာနိုင်ငံပြင်ပမှာလှုပ်ရှားနေတဲ့အယ်ဂိုင်ဒါအဖွဲ့နဲ့အခြေဆက်ရှိတဲ့အယ်ရှာဘပ်အဖွဲ့အတွက်လူစုဆောင်ပေးတယ်ဆိုပြီးတန်လျာရှိခံထားရသူဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ဇူလိုင်လ14ရက်ကြာသပတေးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုဝင်းတို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ကြပါတယ် website လိပ်စာ bamis.voanews.com ဖြစ်ပါတယ်ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်မြန်မာပြည်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးဌာနအကြံပေးပုဂ္ဂိုလ်ခရစ်စတီကန်နီဟာမြန်မာအစိုးရအကြံဉာဏ်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံသားတွေအတွက်စီးပွားရေးအခွင့်အလမ်းတွေရရှိစေဖို့ငြိမ်းချမ်းရေးရရှိစေဖို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ထောက်ခံကူညီပေးသွားမယ်လို့ပြောခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝင်ကြီးဌာနအထူးအကြံပေးပုဂ္ဂိုလ်ခရစ်စတီကန်နီရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ VOA ရန်ကုန်ရုံးကနေကိုသားညွန့်ဦးကသတင်းပေးပို့ထားပါတယ်ရှင်
သုံးရကြာခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဌာနအကြံပေးပုဂ္ဂိုလ်ခရစ်စတင်းကန်နီဟာဒီကနေ့မှာတော့အစိုးရရုံးဆိုင်တဲ့နေပြည်တော်ကိုတွားရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်မြန်မာအစိုးရရဲ့ညီညာရေးနဲ့စီးပွားရေးဖွံ့ဖြိုးမှုကိစ္စရပ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ထောက်ခံကူညီမဲ့အကြောင်းဆွေးနွေးပြောဆိုခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောပါတယ
် Counselor of the US Department of State Christy Kenny and Ambassador Scott Marcial traveled to Naypyidaw for meetings with senior Myanmar government.
American နိုင်ငံသားရေးဝန်ကြီးဌာနချံပေးပုဂ္ဂိုလ် Christy Kenny နဲ့ American သံတမန်ကြီး Scott Marcial တို့ဟာနေပြည်တော်ကိုသွားပြီးတော့မြန်မာဆိုရအဆင့်မြင့်တာဝန်ရှိသူတွေနဲ့တွေ့ကြပါတယ်။ဒီလိုတွေ့ဆုံတဲ့နေရာမှာဆိုရဘက်ကလည်းကြိုးပမ်းဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေနဲ့လူမှုအသံဝန်အားလုံးအတွက်စီးပွားရေးဖွံ့ဖြိုးမှုကိစ္စတွေပေါ်မှာ American ပြည်ထောင်စုကဆက်ပြီးတော့ထောက်ပံ့ကူညီသွားမယ်ဆိုတာကို American တာဝန်ရှိသူတွေဘက်ကဆွေးနွေးကြပါတယ
်။ဘသူနဲ့တွေ့ဆုံခဲ့တယ်လဲဆိုတာကိုတန်ယုံဘက်ကအတိအကျပြောဆိုခဲ့ခြင်းမရှိပေမဲ့အမေရိကန်နိုင်ငံရဲ့ဌာနကျန်ပေးပုတ်ကိုဒီကနေ့တွေ့ဆုံဖို့ရှိတဲ့အထက်မှာတော့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်အတွင်းမှုဖွဲ့ဝင်ဦးဝင်းထိန်နောက်နိုင်ငံတော်အတိုင်ပင်ခံပုတ်ကိုရုံးရဲ့ဝန်ကြီးဦးကျော်တင့်စွေ လုံသမားရေးရာနဲ့ဒီလူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းစွေနိုင်ငံကြေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးအောင်လင်းတို့ပါဝင်တယ်လို့သိရပါတယ်အမေရိကန်နိုင်ငံကြေးဌာနအကြံပေးပုဂ္ဂိုလ်ခရစ်စတီးနဲ့တမ်မကြီးမာစီယာတို့ဟာမနေ့ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ဆုံပြီးတော့အမေရိကန်ဆူရနဲ့ရန်ကုန်တိုင်းဒေသကြီးအဆူရတို့ကြားဆက်ဆံရေးပို့ပြီးတော့မြင့်တင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောပါတယ်
Counselor of the US Department of State Christy Kenny and Ambassador Scott Marcio met yesterday morning withYangon Chief Minister Pyo Myin Thein to discuss ways the United States can further strengthen
America နိုင်ငံသားရေးဌာနကြံပေးပုဂ္ဂိုလ် Christy Kenny နဲ့တာမကြီးမဆယ်တို့ဟာမနေ့ကမနက်ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ပြီးတော့ American ပြည်ထောင်စုနဲ့တိုင်းဒေသကြီးဆိုရအကြားမှာဆက်ဆံရေးပုံမြင့်တင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးပါတယ်။ဒေသတွင်းလုံခြုံရေးပုံမူဖန်တီးပေးနိုင်မဲ့ American ရင်းနှီးမြှုပ်နှံမှုတွေကိုပို့ပြီးတော့တိုးမြင့်နိုင်ဖို့သူ့အနေနဲ့လည်းဆက်လက်ဆောင်ရွက်သွားမယ်လို့ကြံပေးပုဂ္ဂိုလ် Kenny ကပြောပါသေးတယ်။ရန်ကုန်နဲ့မြန်မာပြည်လုံးကပြည်သူတွေအတွက်စီးပွားရေးအခွင့်အလမ်းတွေမြင့်တင်ဆောင်ရွက်ဖို့မြန်မာဆိုရရဲ့ဤမန်းချက်ကိုလည်းအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ထောက်ခံကူညီသွားမယ်လို့လည်းပြောခဲ့ပါတယ်
။ရန်ကုန်မှာရှိစဉ်မနေ့ကတော့အကြံပေးပုဂ္ဂိုလ်ခန်နီဟာလွှတ်တော်မှအချို့နဲ့ဒီအရက်ဖက်လူမှုအဖွဲ့အစည်းပိုင်းကလူငယ်တွေကိုတွစ်ဆုံပြီးတော့လက်ရှိမြန်မာနိုင်ငံအသွင်ကူးပြောင်းရေးရဲ့စင်ခေါ်ချက်တွေနဲ့အခွင့်အလမ်းကောင်းတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင် American IT ကုမ္ပဏီကြီးတွေဖြစ်တဲ့ Google နဲ့ Microsoft တို့ကအကူအညီပေးနေတဲ့ဖန်တီးရဆိုတဲ့ဤပညာဆိုင်ရာဖွဲ့စည်းကိုလည်းတော့ရောက်တွေ့ဆုံပါလေ။အမေရိကန်နိုင်ငံကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်တာဝန်ဟာအမေရိကန်နိုင်ငံကြီးမူဝါဒဆိုင်ရာမဟာဗျူဟာမြောက်အကြံပေးလမ်းညွှန်သူဖြစ်တယ်လို့ပဲနိုင်ငံကြီးဝန်ကြီးကတည်းရဲ့တာဝန်ပေးတဲ့တည်ထက်တန်တမာရေးလုပ်ငန်းတွေကိုလည်းဆောင်ရွက်ရသူဖြစ်ပါလေ။အကြံပေးပုဂ္ဂိုလ်ကန်နင်ဟာအရင်ကတော့ထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအမေရိကန်သံတမန်ကြီးတာဝန်ယူခဲ့ဘူးသူဖြစ်ပြီးတော့အခုဒီအကြံပေးပုဂ္ဂိုလ်တာဝန်မယူခင်မှာတော့အာရှပစိဖိတ်ဆိုင်ရာအမေရိကန်ဒုတိယလက်ထောက်နိုင်ငံကြီးဝန်ကြီးတာဝန်ယူခဲ့သူဖြစ်ပါလေခင်ဗျာ။
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအထူးအကြံပေးပုဂ္ဂိုလ်ရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုသားညွန်ဦးပြောပြခဲ့တာပါ။ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလူသမားတွေအလုလက်လွတ်ဆုံးရှုံးနေရတဲ့အခြေအနေနဲ့အားကစားသတင်းလွှာတစ်ပုဒ်ကိုမကြခင်ထုတ်လွှင့်ပေးပါမယ်ရှင်။အခုရင်တော့စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေ။
မန်ငယ်ပြောင်းလဲဖို့အင်တော်ဒီကိုမဲပေးစို့ဆိုတဲ့ရွေးကောက်ပွဲလှုံ့ဆော်တဲ့အနေနဲ့အနံ့ရတဲ့အစိုးရတည်တက်လာတာရက်တရာကြော်သွားပါပြီ။တိသာထင်ရှားတဲ့ဘယ်လိုအပြောင်းလဲတွေအစိုးရကလုပ်ပေးခဲ့ပြီးပြီလဲ။လုံနေတယ်လေလို့မေးခွန်းထုတ်ကြပါတယ်။အပြောင်းလဲကိုလူကျင်တာကြောင့်အင်တော်ဒီကိုတခဲနဲ့မဲပေးခဲ့ကြတဲ့လူထုဘက်ကရောအမှန်တကယ်ပြောင်းလဲနေကြပါပြီလား။နှစ်ပေါင်းများစွာအသားကျအယိုးဆွဲနေတဲ့တွေးနေကြလုံနေကြနေနေကြပုံစံတွေကိုတကယ်ပဲပြောင်းလဲနေကြပါပြီလား။အခုလာမယ့်စနေညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က13923812999 အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
ဒါရိုက်လေးဆိုင်ဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေနေ့ညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထိုင်းနိုင်ငံကမြန်မာလူ့သမားတွေလက်အလုလက်လွတ်ဆုံးရှုံးနေကြတာဘာကြောင့်လဲကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမှာအလုလုနေကြတဲ့မြန်မာနိုင်ငံသားတွေဒီရက်ပိုင်းအတွင်းအလုသမအခွင့်အရေးတွေတောင်းဆိုရင်းအလုကင်လက်လွတ်ဆုံးရှုံးနေကြရပါတယ်။အခုနောက်ဆုံးမှလည်းမြန်မာနိုင်ငံသားအများအပြားအလုလုနေတဲ့ဘန်ကောက်မြို့နာကမဟာချိုင်ရက်မှာဒီအလုသမအများအပြားကလည်းလာလုခတ်လာစားအပြည့်မရဘဲနဲ့အလုထုတ်ခံလိုက်ရတယ်လို့အလုသမအရေးလှုပ်ရှားသူတွေကပြောပါတယ်။ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုသမတွေကြားအလုကင်အဆင်မပြေမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေရတဲ့အခြေအနေတွေကိုမတ်တင်ကီထိုက်ကစူးစီးတင်ပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမဟာချန်ရက်ကပင်လယ်စာဆက်ယုံမှာအလုလုတဲ့မြန်မာအလုသမား85ဦးတို့ကိုလောက်ခလာစာအပြည့်မပေးဘဲထိုင်းလုရှင်ကအလုထုတ်လိုက်တယ်လို့အလုသမားအရေးလှုံ့ရှားသူတွေနဲ့မြန်မာတန်ယုံတာဝန်ရှိသူတွေကပြောပါတယ်ဒီအတွက်အလုထုတ်ခံရတဲ့အလုသမားတွေလောက်ခလာစာအပြည့်ရရှိဖို့အလုပြန်လုခွင့်ရရေးထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကဆောင်ရွက်ပေးမယ်လို့အလုသမားတွေထံကိုယ်တိုင်ရောက်ရှိနေတဲ့အလုသမားတန်အရာရှိဦးမိုးအောင်ခိုင်ကပြောပါတယ်
အခုလောလောဆယ်သူတို့ကိုကျွန်တော်တို့ကအရင်ဆုံးနေရာချပေးရမယ်ပြီးရင်ကျွန်တော်ကဘာလုပ်မလဲဆိုတော့သူတို့အလုပ်ပြန်ရဖို့တော့ကျွန်တော်လုပ်ပေးရမယ်နော်တတိယချက်နောက်ဆုံးအခုကတော့သူတို့ပြန်ရတဲ့ဒါစာပေါ့နော်ဒုက္ခလာတာပြန်တောင်းပေးကျွန်တော်အလုပ်ထိုင်းမှာတော့ဒီလိုပဲအရင်ကလည်းကျွန်တော်လည်းတာဝန်ကျခဲ့ဘူးတယ်တာဝန်ကျတဲ့အချိန်မှာဒီလိုပဲသူတို့ကအခုလောလောဆယ်မှာသူတို့ရဲ့အတ္တီပေါ့နော်ဘက်ကတည်းတန်းစကူရဲ့နေသူတို့ပြီးပြီဒီမှာဖြစ်နေတဲ့သူတို့ကဘာကြမရှိနေဟာလေစစ်စေးနေတဲ့သူပေါ့နော်စိတ်ယုံလို့အခုလောလောဆယ်ကဒီစိတ်ယုံကတော့ဖမ်းတာလည်းမဟုတ်ဘူးသူတို့အလုပ်ရှင်ရနေမှာသူတို့ တော့အလုပ်ထုတ်လိုက်တဲ့သဘောမျိုးဖြစ်တော့ကျွန်တော်စစ်စစ်နေတုန်းပဲရှိတယ
်လောက်ခလာစာအပြည့်အဝရရှိရဲ့အတွက်အလုပ်သမားအလုံးတို့ကစူပောင်းတောင်းဆိုပြီးနောက်မှာအလုပ်ရှင်ကအလုပ်ထုတ်တာလို့အကူအညီပေးနေတဲ့မြန်မာအလုပ်သမားကူညီဆောင်ရှောက်ရေးကော်မတီ AAC အဖွဲ့ရဲ့ဥက္ကဋ္ဌဦးခိုင်ကပြောပါတယ်
အဲ့ဒီလုံမာရီအားလုံးကလဝါကကိုပုံမှန်ပြီးနေပြီးနေနဲ့ဘတ်ဆူရက်လိုက်တာရက်တဲ့လဝါကကိုသူတို့ကနေပြီးတော့မပြီးတဲ့အတွက်ကျွန်တော်တို့အလုံမာကူညီဆောင်ရှောက် easy fair ကိုလာပြီးတော့အကူအညီတောင်းတယ်ကျွန်တော်တို့ကဥပဒေတိုင်းပဲအလုံသမားကာကွယ်ရေးဆောင်ရှောက်ရေးဂျုံကိုကျွန်တော်တို့ပြပို့တယ်ပို့တော့လုပ်ငန်းရှင်နဲ့ဒီလက်ရှိဒီအလုံသမားတွေနဲ့ညှိနှိုင်းပေးလိုက်တဲ့အခါမှာပတ်စံစာရတယ်ရပြီးတဲ့အချိန်မှာပေးလိုက်ပြီးတော့ညမိုးချုပ်ချုပ်ကြီးကိုသူတို့ကမောင်းထုတ်ပြလိုက်တယ်
မြန်မာနဲ့ထိုင်းနှစ်နိုင်ငံကြားတရားဝင်အလုသမားပို့ဆောင်ခြင်းဆိုင်ရာသဘောတူစွာကျွန်လွှာ MOU အရအလုသမားတွေအနေနဲ့အလုရှင်ပြောင်းအလုလုခွင့်မရှိတာအကြောင်းအခုအလုပြုတ်လာတဲ့အလုသမားတွေနောက်ထပ်အလုလုခွင့်ရဖို့ကလည်းမရေမယာရှိနေသေးပါထိုင်းနဲ့မြန်မာနှစ်နိုင်ငံကြားတရားဝင်အလုသမားဖြစ်ရေးဆောင်ရွက်ချက်တွေကြောင့်မြန်မာရွှေပြောင်းအလုသမားတွေအလုပြုတ်ခံရတာပိုပြီးဖြစ်လာရတာလို့လဲမြန်မာအလုသမားကူညီဆောင်ရှောက်ရေးကော်မတီ AAC အဖွဲ့ဥက္ကဋ္ဌဦးခိုင်ကပြောပါတယ
် MOU နဲ့တင်းတဲ့အလုသမားတွေကထိုင်းကိုခက်စိတ်စိတ်ရောက်လာတော့အရင်လုံးကလေထိုင်းမှာဖြစ်ခဲ့ဘူးတဲ့ဒီတက်တနာတွေကဖြစ်ပြတော့ညာလဲကျွန်တော်တို့တော့တွားပေါင်းလမ်းစာရှိတယ်လုပ်ငန်းရှင်မပြောင်းရလို့ကိုဘက်ကမတော်ဒီဘက်မတော်ဥပဒေတွေမရှိတဲ့အတွက်ဘလောက်ပဲအလုပြုတ်လဲဆိုလဲအေရချုပ်ဒီကိုတွားတယ်ဒီအချုပ်ကိုစီကိုတွားတယ်ကျွန်တော်တို့ကပြတ်တာမှတက်ဘူး MOU ဒီနောက်ပိုင်းကျတော့ MOU ဒီ2017လောက်ကနေပြီးတော့ကိုယ်စားလှယ်ခက်ကနေပြီးတော့ Agency ခေတ္တတွင်းလာလိုက်တဲ့ MOU တွေအများကြီးနေရာတွေယူထားလိုက်တဲ့ခါကျတော့ကျွန်တော်တို့အပေါ်မှာအတောင်ကျော်တွေပေါ့ဗျာအလုပ်ကမှထွက်ပေါက်မရှိတော့ဘူးထွက်ပေါက်မရှိတော့တဲခူကနေရာတွေမဲ့တယ်အလုပ်ရှင်တွေမဲ့ပြီးတော့အခုလိုကျွန်တော်တို့လိုကူညီတဲ့ဖွဲ့တွေလာလာပြီးထိတ်တိုက်တိုးတဲ့ခါကျတော့ဒီပြဿနာကအခုမှဆက်ပြီးတော့တောင်အောင်ဆန်းစုကြည်တွားပြီးမှခက်ထိတ်ထိတ်ဖြစ်လာတယ်လို့မြင်သွားတာအမှန်ကတော့ငပိုတည်းဖြစ်နေတာဗျာ
ဒီကနေ့အလုပ်ထုတ်ခံရတဲ့ပင်လယ်စာဆက်ယုံကမြန်မာအလုပ်သမားတွေကတော့လောက်ခလာစာတလစာမရသေးတာဖြစ်ပါတယ်အလုပ်သမားတွေအားလုံးကတော့အလုပ်သမားအကူအညီပေးရဖွဲ့ AAC ရဲ့အကူအညီနဲ့ဖုန်ကြီးเจ้าမှာခਿੱတခိုးလုံနေကြပါလေရှင
်မတ်တင်ဂီထိုက်ပြောပြခဲ့တာပါရှင်အခုအားကစားသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါတော့မယ်ကမ်ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့ ASEAN U16ပလုံးပွဲမှာတော့မြန်မာအသင်းဟာဗီယက်နမ်အသင်းကို၅ခုတကူနဲ့ဒီကနေ့ရှုံးနိမ့်သွားခဲ့ပါတယ်မြန်မာအသင်းကဒီပွဲဟာဗျူဟာပိုင်းအားနည်းချက်တွေနဲ့ကစားသမားတအူးချင်းပိုင်းမှာမရှင်နိုင်တဲ့အတွက်အခုလိုရှုံးနိမ့်ခဲ့ရတာဖြစ်တယ်လို့မြန်မာဘောလုံးအဖွဲ့ချုပ်တာဝန်ရှိသူတအူးကပြောပါတယ်ဗီယက်နမ်နဲ့ပွဲအပေါ်မှာတုံ့တက်ချက်နဲ့အတူဒီပြိုင်ပွဲမှာမြန်မာ U16 အသင်းရဲ့အလားအလာတွေနဲ့ပတ်သက်လို့ကိုရနိုင်ကတင်ပြပေးထားပါတယ်ရှင်
ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့ AFF Smart U16 Championship 2016 ASEAN အသက်16နှစ်ယောက်လူငယ်ဘောလုံးပြိုင်ပွဲမှာတော့မြန်မာ U16 နဲ့ Vietnam U16 အသင်းတို့ဒီကနေ့ကစားခဲ့ကြပါတယ်။ဒီပွဲမှာမြန်မာအသင်းကထပ်ဖြိုးဝေကပထမပိုင်း15မိနစ်မှာ free kick ကနေတဆင့်အဖွင့်ကိုသွင်းခဲ့လို့မြန်မာအသင်းရှေ့ကနေဦးဆောင်ခဲ့ပါတယ်။ဒါပေမဲ့ Vietnam က32မိနစ်နဲ့ပထမပိုင်းပြီးခါနေ့ဒီမှာနှဂိုးပြန်သွင်းသွားခဲ့လို့ပထမပိုင်းမှာ Vietnam က2ဂိုးတကိုးနဲ့ဦးဆောင်နေခဲ့တာပါ။ဒုတိယပိုင်းပြန်ဆပြီးပွဲချိန်52မိနစ်63မိနစ်နဲ့69မိနစ်တွေမှာတော့ဗီယက်နမ်ဘက်ကနောက်ထပ်3ဂိုးသွင်းသွားခဲ့လို့ဗီယက်နမ်သင်းဟာပွဲပြီးမှ5ဂိုးတကိုးနဲ့အနိုင်ရသွားခဲ့ပါတယ်။ဒီပွဲမှာမြန်မာအသင်းဥဆောင်ဂိုးတွေသွင်းပြီးမှဘယ်လိုကြောင့်ဂိုးပြတ်ရှုံးသွားတာလဲ။ဗီယက်နမ်အသင်းနဲ့ဘာတွေကွာသွားလို့ရှုံးသွားတာလဲဆိုတဲ့အပေါ်မှာတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ရဲ့တွဲဖက်အတွင်းမှုလည်းဖြစ်နီးစနစ်ဒါရိုက်တာလည်းဖြစ်တဲ့ဦးတင်မြောင်ကအခုလိုပြောပါတယ်။
ဟိုဒီနေ့ပွဲကိုကျွန်တော်တို့ကြည့်ရတာပေါ့နော်။ဘာတွေဖြစ်သွားလဲဆိုလို့ရှင်တော့ဒီကလေးတွေကနံပါတ်၁ချက်ကစိုးရိမ်စိတ်များနေတာတကြောင်းရယ်။နံပါတ်၂ချက်ကတော့ကျွန်တော်တို့ကလေးတွေနဲ့ဒီဗီနန်ကလေးတွေနဲ့ power ရ speed ရောခွာတယ်။အဲနောက်ပြီး physical ပေါ့နော်။ဟိုဘော physical ကတော့နည်းနည်းသူကတော့နည်းနည်းတောင့်တာပေါ့ကျွန်တော်ထက်နော်။အဲနောက်တစ်ခုကကျတော့ကျွန်တော်တို့နည်းနည်းလေးဟိုဘော view ဟာလေးမှာနည်းနည်းလေးလိုသွားတယ်ဆိုကျွန်တော်ယူဆတယ်။အပဲလိုလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီ Australia ရောတုံးကုန်းကုန်းကြီးနိုင်ထားတဲ့ဒီဗီနန်သင်းရပါတော့သူရဲ့ဒီ technique တွေရောဒီနော် power your speed ရောရှောင်းတဲ့အသင်းကိုကျွန်တော်ဘယ်လိုကစားမလဲဆိုတဲ့ view ဟာမျိုးလေးတွေပေါ့နော်ဒီမှာဦးကြီးလက်နေနည်းနည်းသုံးသပ်မှုနည်းနည်းလေးလိုသွားရဲ့လို့ကျွန်တော်မြင်တယ်။ဒါနောက်ခါကျလို့ရှိရင်ကျွန်တော်ကဒီဗမာ player နဲ့သူရဲ့ဒီ player တွေနဲ့တူကြီးရှင်တဲ့အခါမှာသူကကျွန်တော်ပြော power speed ကိုွာတယ်။နောက်သင်းလိုက်ရှင်တဲ့အခါမှာကျွန်တော်တို့ view ဟာလေးကိုနည်းနည်းရှုံးသွားတယ်။နောက်တစ်ခါကျလို့ရှိရင်အတွေ့အကြုံပိုင်းဆိုင်ရာမှာကျွန်တော်တို့သူတို့ပိုင်းသူတို့ကိုပို့ပြီးတော့ဒီနိုင်ငံတကာအတွေ့အကြုံတွေများများကျွန်တော်တို့ရှာဖွေရမယ်၊ဒီလောက်ကစားရမယ်ဆိုတာကျွန်တော်တို့သုံးသပ်မိပါတယ်။
မြန်မာသင်းဟာအုပ်စုအေမှာဩစတြေးလျဗီယက်နမ်စင်ကာပူမလေးရှားဖိလစ်ပိုင်တို့နဲ့တအုပ်စုတဲ့ကြပြီးတော့ပထမပွဲမှာဩစတြေးလျနဲ့တကူးစီတည်ကြပြီးတော့ဒုတိယပွဲမှာစင်ကာပူကို၄ဂိုးတကူးနဲ့နိုင်ထားပါတယ်။ဒါကြောင့်သုံးပွဲကစားပြီးတဲ့အချိန်မှာမြန်မာကတပွဲနိုင်တပွဲတည်တပွဲရှုံးနဲ့၄မှတ်ရထားပြီးတော့အကျန်တဲ့ပွဲစဉ်၂ပွဲမှာတော့မလေးရှားဖိလစ်ပိုင်အသင်းတွေနဲ့ကစားမှာပါ။မလေးရှားနဲ့ဖိလစ်ပိုင်တို့နဲ့ကစားမယ့်ပွဲစဉ်အခြေအနေတွေနဲ့ဆီမီဖိုင်နယ်တက်နိုင်ကြတွေကိုတော့ဦးတင်မြောင်ကအခုလိုသုံးသပ်ပါတယ်
။ကျွန်တော်တို့သွားချိန်ထိုးရမှာကကျွန်တော်တို့ကဩစတြေးလျသွားချိန်ထိုးရမှာပါနော်။မလေးရှားနဲ့ဖိလစ်ပိုင်မှာပါနော်။ပထမဆုံးနိုင်ငံကစားမယ်ပြီးတော့ချင်းဂိုးလေရသလောက်ကျွန်တော်တို့ရှူးထားရမှာနော်။ဒါလေးကျွန်တော်တို့အဲ့ဒါမှကျွန်တော်တက်နိုင်မှာ။ဘာလို့ဆိုတော့အဲဩစတြေးလျကသူက3ဂိုးပဲရှုံးထားတာဟုတ်နော်။ကျွန်တော်တို့က5ဂိုးတကူနဲ့ရှုံးထားတဲ့ခါကျတော့ကျွန်တော်တို့ကဒီပေးဂိုးမှာဆိုလို့ရှိရင်ကျွန်တော်တို့ကနည်းနည်းများသွားတာပါနော်။ဆိုတဲ့အခါကျတော့ဒီ go trip flat မှာကျွန်တော်တို့စကားပြောရတဲ့အခါကျတော့ကျွန်တော်တို့ကဒီမလေးရှားရောဒီဖိလစ်ပိုင်ပွဲမှာရောအနိုင်ရဖို့လည်းလိုတယ် go လေးများများရဖို့လိုတာပေါ့နော်ဒီ BNN နဲ့တွေ့လို့ဒါဒီနေ့ပွဲအချိန်ကြီးလို့ဒါသူခရီးဆိုးရိမ်စိတ်များနေလို့ပါဒါပေမဲ့နောက်ပွဲတွေကြာလို့ရှိရင်တော့သူတို့ရဲ့ပုံမှန်ခြေရီရလာမယ် motivation တွေကောင်းလာမယ်ဆိုလို့ရှိရင်ဒီကလေးတွေကနိုင်ပါပါနောက်တစ်ခုကလည်း go ရဖို့အတွက်ကို go လေးများများရဖို့အတွက်ကိုဘယ်လိုပြူဟိုင်းနဲ့ကျွန်တော်ကစားမလဲဆိုတာဒီဆရာဦးကြီးရဲ့အနေနဲ့နည်းနည်းပြင်ဆင်နေတော့အကောင်းဆုံးဖြစ်မှာပါ။ဟုတ်ပဲနိုင်ပါပါ
။မြန်မာ U16 အသင်းဟာလာမယ့်ဇူလိုင်လ16ရက်နေ့မှာတော့မလေးရှားနဲ့ကစားမှာဖြစ်ပြီးတော့ဇူလိုင်လ18ရက်နေ့မှာတော့ဖိလစ်ပိုင်အသင်းနဲ့အုပ်စုနောက်ဆုံးပွဲကစားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြခဲ့တဲ့အားကစားသတင်းလွှာပါရှင်။အခုကျွန်မတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်းအေရှာ17ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုလည်း VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာသပတေးနေ့ညနေပဲ VOE အစီအစဉ်တွေမကြာခင်ပြန်ဆုံးပါတော့မရှင်။အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့နဲ့လူမှုဝန်ပိုင်းတွေကြားနောက်ထပ်တင်းမာမှုတွေကိုလာမယ့်လာမယ့်နှစ်နောက်ထပ်အချိန်တော်တော်ကြာအထိမြင်နေရအောင်မယ်လို့မျှော်လင့်ရကြောင်းအမေရိကန်သမ္မတဗရာကိုဘောမားကပြောလိုက်ပါတယ်။သမ္မတအင်ပြူတော်မှာဗိုဒူးနေက၄နာရီကြာတွေ့ဆုံဆွေးနွေးပွဲတစ်ခုအတွင်းသမ္မတဘောမားကအဲ့လိုပြောသွားတာပါ။အဲ့ဒီဆွေးနွေးပွဲကိုရဲတပ်ဖွဲ့အကြီးအကဲတွေပြည်내အုပ်ချုပ်ရေးမှူးနဲ့မြို့တော်ဝန်အများအပြား Black Lives Matter လှုပ်ရှားမှုမှာပါဝင်သူတွေတက်ရောက်ကြပါတယ်။ရီပပလီကန်သမ္မတလောင်းဖြစ်ဖို့တည်ဆောက်တော့ရှိနေတဲ့ဒေါ်နယ်ထရမ့်ကဒုတိယသမ္မတလောင်းရွေးချယ်ဖို့နောက်ဆုံးအဆင့်မှာရောက်နေပြီးမနေ့ကမှကြေညာဖို့စီစဉ်နေပါတယ်။ဒေါ်နယ်ထရမ့်ရဲ့အင်ကာနေကမက်ဆေ့ချ်ယူပွဲမှာအတူပါဝင်ခဲ့တဲ့အင်ဒီယားနားပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်အောက်လွတ်တော်ဥက္ကဋ္ဌဟောင်းနူးဒ်ဂင်ဂရစ်နဲ့လက်ရှိနယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်တီတို့၃ယောက်နဲ့တယောက်ကိုရွေးမယ့်အလားအလာရှိနေပါတယ်။တစ်ချိန်ကဒေါ်နယ်ထရမ့်ရဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့ခရစ်ခရစ်တီဟာသမ္မတလောင်းအုပ်ချုပ်ရေးကနေဒီနှစ်စံပိုင်းကနှုတ်ထွက်ခဲ့ပြီးတဲ့နောက်ဒေါ်နယ်ထရမ့်ကရပ်ပြီးအကြီးအကျယ်ထောက်ခံနေသူပါ Republican Party ညီလာခံကို Ohio ပြည်နယ် Cleveland မြို့မှာရှေ့သတင်းပတ်ထည်ကျင်းပမှာဖြစ်ပါတယ် IS အကြမ်းဖက်အဖွဲ့ရဲ့ဆိုးရွားတဲ့တိုက်ခိုက်မှုတွေနဲ့ချိန်ဆက်ပြီး Russia စစ်သွေးကြွ2ဦးကိုအထူးသတ်မှတ်သောကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီတွေအဖြစ် American ပြည်ထောင်စုကနာမည်နဲ့ထုတ်ပြန်ကြေညာပါတယ် Amir Khamzat လို့လည်းသိကြတဲ့ Aslam Afgazarovich နဲ့ Selman Bugarski ဆိုတဲ့နာမည်အပါအဝင်တခြားနာမည်အများပြားရှိတဲ့ Irat Vakitov တို့ကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီတွေဖြစ်အမေရိကန်နိုင်ငံခြားရေးဌာနကဗိုလ်ဒူးနေမှာကြေညာတာပါ။အီရန်နျူကလ িয়ার ရေးသဘောတူညီချက်ရခဲ့တာတစ်နှစ်ပြည့်ပြီးတဲ့နောက်အဓိကအပိုင်းတွေမှာတည်တာတဲ့ရလဒ်တွေရထားပြီးမဲ့လဲတစ်ဖက်ဖက်ကအသာစီးယူပြီးကိုတာဝန်ယူထားတာကိုအကောင့်ထဲမှဖော်ကြရလားဆိုတဲ့တန်မြတ်ဘက်တွေကနှစ်ဖက်စလုံးမှာရှိနေစေပါခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။နောက်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမခွာညိုပါ။
This program has come to you from the Voice of America, Washington.